အတန်းပဲအဖွဲ့အစည်းအဖြစ်မြန်မာအစိုးရကသတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ရန်ကုန်ငွေစုဆောင်တယ်စီးရုံးနှုတ်ရှားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံသားတချို့ကိုစင်ကာပူနိုင်ငံကအရေးယူဖမ်းဆီးပြီးပြည်နယ်နံပေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒီပုံမှန်တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြန်မာနိုင်ငံကရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒါဟာတစ်ဖက်သက်ဆန်တဲ့ဆွဆွဲချက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ် VOA သတင်းတော့ကိုယ်စော်ထက်စုံစမ်းမေးမြန်းသတင်းပေးပို့ပါတယ်
AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ထောက်ခံစည်းရုံးသားတွေကိုစင်ကာပူနိုင်ငံကိုတုံ့ပြန်ပြီးဆောင်ရွက်နေရဆိုပြီးရခိုင်အသင်းစင်ကာပူရဲ့အဓိကတာဝန်ရှိသူတွေကိုစင်ကာပူအစိုးရကဖမ်းဆီးအရေးယူလိုက်တာပါမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးအရေးယူပြီးနှင်နံပေးခဲ့ပြီး2ဦးကတော့မနေ့ကညကရန်ကုန်လေစိတ်ကိုရောက်လာပါတယ်မနေ့ကညတုန်းကရခိုင်အသင်းစင်ကာပူအဖွဲ့ခေါင်းဆောင်၄ယောက်ရန်ကုန်ကိုရောက်လာမယ်သတင်းထွက်ခဲ့ပြီးမယ်ဒူးဥက္ကဋ္ဌအင်းမြတ်မော်ကိုယူဆရတဲ့မြို့သူမိတဦးနဲ့သတင်းပြန်ကြားရေးအဖွဲ့ရဲကကိုတင်လိုင်းဦးပဲရောက်လာခဲ့ရပါစင်ကာပူပြည်ထောင်စုဌာနကအရေးယူထားတဲ့နောက်ဆက်တွဲကိစ္စတွေကရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ကာယကံရှင်တွေအနေနဲ့သတင်းထောင်သားတွေကိုဖြေဆိုဖို့ညှင်းဆိုထားပါတယ်။လက်ရှိမှာလုံခြုံတဲ့တနေရာမှာရှိနေနိုင်ကြောင်းမဏိကညကသူတို့ကိုသွားကြည့်ဝဲတယ်။ရခိုင်မျိုးသားကွန်ရက်ကကိုတင်ထူးအောင်ကဖူယိုရီကိုအခုလိုပြောပါတယ်။
ဒီမနက်ကလည်းတို့ရက်တက်ဖွဲ့ကဖန်ဝန်းထုတ်တယ်ဆိုတော့တင်းနဲ့သူ့လူသက်လန်ကြာတာပေါ့နော်သူတို့ကိုလည်းလည်းခေါ်ယူဆစ်ဆစ်မယ်ဆိုတဲ့ဟာမျိုးပေါ့မလီကလည်းသူတို့ရောက်တာလည်းဆစ်ဆစ်မယ်သူတို့လာကြုံတဲ့လူတွေနဲ့ကားရောကားပေါ်တက်သွားတာပေါ့နော်အဲလက်ရှိအချိန်တွေတော့လူစုတဲ့နေရာတခုတော့ရှိနေမယ်တဲ့သူတွေကျွန်တော်ထင်တာတော့ခင်းတော့ကြားရတယ်ဆိုတော့လည်းမြန်မှုအတွက်ပေါ့နော်သူတို့ရက်တက်ဖွဲ့ခေါ်ယူဆစ်ဆစ်မယ်ဆိုတဲ့ဟာမျိုးတော့ကြားတယ်
ရခိုင်အသင်းစင်ကာပူကောင်းဆောင်လေးဖြစ်တဲ့အသင်းဥက္ကဋ္ဌကိုဟင်းစောဒူးဥက္ကဋ္ဌအင်းမြတ်မော်တရင်ပြန်ကြားရေးရဲကြော်တပ်ပြီးတော့ကိုတင်ဟိုင်ဦး၄ယောက်ကိုစင်ကာပူရဲတပ်ဖွဲ့ CIA ကဇူလိုင်9ရက်မှာနေရဲဝင်ရောက်ဖမ်းခဲ့ပြီးနောက်ရက်မှာ AA စစ်ဦးစီးချုပ်ရဲ့ညီကိုအောင်မြတ်ကျော်နဲ့ကိုထွန်းအေးတို့ကိုဇူလိုင်10ရက်မနက်ပိုင်းမှာဖမ်းခဲ့တာပါသူတို့အားလုံးဟာလက်နက်ကိုင် AA ULA တီထောင်တဲ့စစ်နှစ်ပြည့်ပွဲစင်ကာပူနိုင်ငံမှာပြုလုပ်ပြီး AA မှတ်သားပါရဲ့သတိတွေဝစ်စင်တက်ရောက်ခဲ့သေးတယ်လို့စင်ကာပူ PA ရဲ့ထုတ်ပြန်ကြမှာဖော်ပြထားတာပါစင်ကာပူ PA ဝန်ကြီးဌာနဇူလိုင်10ရက်သတင်းထုတ်ပြန်ကြမှာတော့ဖမ်းဆီးခံရတဲ့သူတွေဟာ AA နဲ့တိုက်ရိုက်ဆက်ဆက်နေနိုင်ပြီးစင်ကာပူရခိုင်တိုင်းဝန်ကိုစီးလုံးတာရမုံဝေစုပေါင်းတာတွေလုပ်ခဲ့တယ်လို့ရှင်းပြထားပါတယ်။ဒါဟာလည်းစိုးစိုးကျက်တစ်ခုဖြစ်နိုင်တယ်လို့အမည်မဖော်သူရဲ့ဂျပန်ရခိုင်အဖွဲ့အစည်းတစ်ခုကပြောပါတယ
်။အော်ဗမာဆိုရရဲ့သတိချက်နဲ့ဒီလိုအဲ့ဒီကိုစင်ကာပူကလုပ်ပြရလဲဖြစ်ပါလိမ့်မယ်။အခုလောလောဆယ်ကဒါဘာပဲသတိချက်တစ်ခုပဲရှိပါလိမ့်မယ်။
စင်ကာပူ PA ဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာတော့သူ့နိုင်ငံရဲ့လုံခြုံရေးအရလုံးတော်လို့ဖော်ပြထားပြီးဒီကိစ္စမှာပါဝင်ခဲ့သူတွေအားလုံးကိုပြည်နှံပေးသွားမယ်လို့ဆိုထားပါတယ်